NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့တည်ထောင်တဲ့290ပြည်ခန္ဓာကိုအင်္ဂါနေ့ကျရင်လန်ဒန်မြို့မှာနှစ်ရက်ကြာကျင်းပဖို့အတွက် NATO ခေါင်းဆောင်တွေပြင်ဆင်နေကြပါတယ်။ဒီထိပ်သီးအစည်းအဝေးပွဲကျင်းပမယ့်အချိန်ဟာဆီးရီးယားမှာဖြစ်နေတဲ့စစ်ပွဲနဲ့ရုရှားရဲ့ချိမ်းခြောက်မှုတွေရှိနေတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးမှာအဓိကလွှမ်းမိုးမယ့်ပြဿနာကတော့အဖွဲ့ဝင်နိုင်ငံတွေကြားကြီးထွားလာနေတဲ့ပြဿနာသာဖြစ်တဲ့အကြောင်းဒီ Henry Richway ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ NATO ဖွဲ့ဝင်နှစ်နိုင်ငံဖြစ်ကြတဲ့ American ပြည်ထောင်စုနဲ့ Turkey တို့ Syria နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့လကထိတ်တန့်ရင်ဆိုင်ခဲ့ကြတဲ့ကိစ္စဟာ NATO အဖွဲ့အတွင်းမှာရိုက်ခတ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Royal United Services Institute က Jonathan Eale ကအခုလိုသုံးသပ်ပါတယ
်။ The position of Turkey in the North Atlantic Alliance is a very difficult one.
မြောက် Atlantic မှာမိတ်ဖွဲ့တွေမှာ Turkey ရဲ့အနေအထားဟာအတော်လေးခက်ခဲပါတယ်။တူရကီဟာအမေရိကန်ပြည်ထောင်စုအပါအဝင်ဂျမ်ဟာမိတ်နိုင်ငံအများစုရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့အရှေ့အလယ်ပိုင်းစစ်စင်ရေးတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာပါ။ထို့အတူပဲတူရကီဟာရုရှားစီကစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့လည်းဆုံးဖြတ်ခဲ့ပါတယ
်။ NATO အဖွဲ့ဝင်တွေကတော့တူရကီကိုသူတို့ရဲ့မဟာမိတ်အဖွဲ့ရဲ့အပြင်မှာထားတဲ့အဖွဲ့တွင်မှာထားတာကပိုပြီးတော့တင်တော်တယ်လို့ယူဆကြပါတယ်။တချိန်ကအမေရိကန်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းအောင်ထိမ့်သိမ်းထားခဲ့တဲ့ဆီးရီးယားမြောက်ပိုင်းမှာအခုခါမှာတော့ရုရှားတပ်ဖွဲ့တွေကကင်းလှည့်နေကြပါတယ်။အမေရိကန်တပ်ဖွဲ့တွေအဲ့ဒီဒေသကစုခွာလာတာဟာ NATO အဖွဲ့အတွက်အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာတွေပိုးပြီးတော့ကြီးထွားလာခဲ့ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆိုရင် NATO မဟာမိတ်အဖွဲ့ဟာအုံနောက်သေးနေပြီလို့ပြောလိုက်ပြီးတော့ဥရောပအနေနဲ့သူတို့ဘာသာသူတို့လုံခြုံရေးရန်တရားတစ်ခုကိုပိုင်ဖန်တီးကြဖို့တိုက်တွန်းပါတယ်။ဒီတိုက်တွန်းမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ NATO အဖွဲ့အတွေ့ရမှု Jens Stoltenberg ကအခုလိုပြောပါတယ
်။ European unity cannot replace transatlantic unity. We need both. And we have to also
to လန်ဒီမူရတပတ်ချက်လုံခြုံရေးကိစ္စကိုဥရောပညီညွတ်ရေးနဲ့အစားထိုးလို့မရနိုင်ပါဘူး။နှစ်ဖက်စလုံးပါဖို့လိုအပ်ပါတယ်။အထူးသဖြင့်ဥရောပသမဂ္ဂကနေပြည်တင်ခွတ်ထွက်သွားပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂကြီးတဲ့ဥရောပလုံခြုံရေးကိုမထိန်သိမ့်နိုင်တော့ဘူးဆိုတာကိုလည်းကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ
်။ဥရောပကတော့ရုရှားဟာသူတို့ရဲ့အကြီးမားဆုံးခြေချောက်မှုဖြစ်တယ်လို့ယူဆထားပါတယ်။ဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာရှိတယ်ဆိုတာဟာမြေပြင်အနေအထားကိုကြည့်ပြီးပြောလို့မရဘူးလို့ Jonathan Eale ကပြောပါတယ်
။ The reality is thatThe Pentagon spending in Europe is increasing. The number of US troops is
increasing. ဒါကြောင့်အမေရိကန်ပြောင်းစုဟာသူ့ရဲ့တပ်ဖွဲ့ဝင်များပြားကိုဥရောပမှာပုံမချထားနိုင်ဖို့အတွက်ပိုပြီးအကုန်ကျခံနေတာပါ
။ဒါပေမဲ့အမေရိကန်တပ်တွေဥရောပမှာချထားတဲ့ကိစ္စကိုရုရှားဘက်ကရှုမြင်ပုံကတော့အဲ့ဒီလိုမဟုတ်ပါဘူး။ Andrei Kortunov ဟာရုရှားနိုင်ငံတကာဆက်ဆံရေးကောင်စီရဲ့ညွှန်ကြားရေးမှူးတစ်ယောက်ပါ
။ Some of East European nations are trying to get American boots on the ground despite
ရှေ့ဥရောပနိုင်ငံတချို့ဟာ NATO စာချုပ်ရဲ့ပုံမှန်၅ကသူတို့ရဲ့လုံခြုံရေးကိုအကာအကွယ်ဖိထားပေမဲ့ American တပ်ဖွဲ့တွေသူတို့နိုင်ငံမှာအခြေစိုက်ရေးကိုပဲပုံမိုလိုလားနေကြတာပါဒါကိုကြည့်ရင်ရှေ့ဥရောပနိုင်ငံတချို့ဟာ NATO ထက် American ပြည်ထောင်စုကိုပဲပိုပြီးအကူအထားဖြစ်နေကြတယ်ဆိုတာတွေ့ရပါတယ်
American သမ္မတ Donald Trump ကတော့ NATO ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုန်ကျစရိတ်ထပ်မံထည့်ဝင်ကြဖို့ထပ်ခါတလဲလဲတောင်းဆိုနေပါဗျ။ Germany နိုင်ငံကတော့2030ပြည့်လွန်နှစ်တွေရောက်လာမှသူတို့နိုင်ငံရဲ့ GDP နှစ်ရာခိုင်နှုန်းသတ်မှတ်ချက်ကို NATO ဖွဲ့ရဲ့ကုန်ကျစရိတ်အဖြစ်ထည့်ဝင်မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါဗျ။အခုပြုလုပ်မဲ့ London ထိပ်သီးစည်းဝေးပွဲမှာတော့ပိုးပြီးတော့ပွင့်ပွင့်လင်းလင်းညှိနှိုင်းကြလိမ့်မယ်လို့ယူဆရပါဗျ။အဖွဲ့ရင်းတင်မာမှုရှိတယ်ဆိုတာလဲအစမ်းမဟုတ်ပါဘူးလို့ Jonathan Eale ကပြောပါတယ်။ဘာပဲပြောပြော NATO စစ်စာချုပ်အဖွဲ့290ပြည်ချိန်မှာခေါင်းဆောင်တွေစုဝေးပြီးတော့ကျင်းပရမယ့်အချိန်ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ရှင်။